တနင်္ဂနွေနေ့ကသာသနာရေးဝန်ကြီးသူရဦးအောင်ကိုဟာဘာသာပေါင်းစုံချစ်ကြည်ညီညွတ်ရေးအဖွဲ့ဘဟုနဲ့ရန်ကုန်မြို့မှာတွေ့ဆုံပြီးတော့မြန်မာနိုင်ငံမှာမတူညီတဲ့ဘာသာဝင်တွေကြားမှာညီညွတ်စွာသူရှင်တွဲနေထိုင်ရေးကိုဆွေးနွေးခဲ့ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့ဒေါက်တာဆန်းစုကြည်ကလည်းစနေနေ့ကနိုင်ငံတော်တန်ခါမဟာနိုင်ကဆရာတော်ကြီးများနဲ့တွေ့ဆုံတဲ့နေရာမှာတိုင်းပြည်မှာရှိတဲ့ကိုယ်ဝေယဘာသာဝင်အသီးသီးဟိုဗမဇူးကျင့်စဉ်နဲ့အညီကူညီဆက်အားပေးစောင့်ရှောက်ဖို့တာဝန်ရှိတယ်လို့ယုံကြည်ထားတဲ့အကြောင်း NLD ဆိုရရဲ့သဘောထားကိုလျှောက်ထားခဲ့ပါတယ်။ဘာသာရေးကိစ္စပေါ်အင်အာဒီထိုးရရဲ့မူဝါဒနဲ့ပတ်သက်လို့သဘောထားအမြင်ဘလို့ရှိတယ်လဲဆိုတာကိုမတ်အင်ဂျင်နီယာအပြည့်စုံတင်ဆက်ပေးမှာပါ
NLD အစိုးရတည်းရဲ့ဘာသာရေးနဲ့ပတ်သက်တဲ့မူဝါဒကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကစနေနေ့ကတန်ခါမဟာနိုင်ကဆရာတော်ကြီးတွေနဲ့တွေ့ဆုံရမှာလျှောက်ထားသွားတာပါအထူးသဖြင့်နိုင်ငံမှာမှီတင်းနေထိုင်တဲ့ဗုဒ္ဓဘာသာဝင်တွေကဒါမှကအခြားဘာသာဝင်လူမျိုးစုတွေကိုဗမာဆိုကျင့်စဉ်နဲ့အညီကူညီစောင့်ရှောက်ဖို့တာဝန်ရှိတယ်ဆိုတဲ့အစိုးရရဲ့ရည်တည်ချက်သဘောထားကိုဒေါက်တာဆန်းစုကြည်ကတန်ခါမဟာနိုင်ကဆရာတော်ကြီးတွေကိုအခုလိုလျှောက်ထားခဲ့ပါတယ်
နိုင်ငံအတွင်းမြန်မာလူမျိုးများအပါအဝင်တိုင်းသားညီကိုမောင်နှမများ၏ကိုယ်ဝေယဘာသာဝင်အသီးသီးအားလည်းဒီမဇိုကျင့်စဉ်ဖြင့်ကူညီအားပေးစောင့်ရှောက်ရန်တာဝန်ရှိသူဟုယုံကြည်ထားပါသည်ခင်ဗျာနိုင်ငံအတွင်းမြင့်ကျင့်နေထိုင်ကြသောတိုင်းသားညီကိုမောင်နှမများအချင်းချင်းကိုယ်ဝေယဘာသာအယူဝါဒရှိသူချင်းချင်းတို့အကြားတွင်ယုံကြည်ခြင်းကာနာနားလည်ခြင်းချစ်ကြည်ရင်းနှီးခြင်းအကျိုးလိုလားခြင်းတို့ကိုအခြေခံရဲ့အေးချမ်းစွာအတူရှင်တွဲနေထိုင်ခွင့်ရှိကြမှသာဖြင့်အေးချမ်းသာရာဖွံ့ဖြိုးတိုးတက်သောနိုင်ငံတော်ကိုပြောင်းလဲကြမှာဖြစ်ပါသည်ခင်ဗျာ
ဒါအပြင်မြန်မာနိုင်ငံဟာဗုဒ္ဓဘာသာကိုတတ်ဝင်ယုံကြည်မှုအများဆုံးဖြစ်တဲ့နိုင်ငံတစ်နိုင်ငံဖြစ်တာကြောင့်ဗုဒ္ဓတရားတော်အတိုင်းမေတ္တာကရုဏာမုဒိတာဥပေက္ခဆိုတဲ့ဗမဆိုတရား၄ပါးနဲ့အညီတခြားဘာသာဝင်တွေကိုခွဲခြားဆက်ဆံမှုမပြုဖို့အထူးလိုအပ်ကြောင်းဒေါက်တာဆန်းစုကြည်ကအခုလိုဆက်လက်လျှောက်ထားခဲ့ပါတယ
်။ဗမဆိုတရား၄ပါးကိုလက်တွေ့ကျင့်သုံးခြင်းချင်းချင်းအမျိုးသားခွဲခြင်းသာကျင်အသာရံဖွဲ့ကြခြင်းမိတ်ဆွေရံဖွဲ့ကြခြင်းဝင်ကြည်မှုအယူဝါဒဖွဲ့ကြခြင်းစသည်တို့အပေါ်ကောင်းစွာချီးကျမ်းမှုပြုနိုင်ပါသည်ဖြင့်မြတ်ဗုဒ္ဓ၏ဒီမဇိုကျင့်စဉ်တရားတော်သည်သူလောကကြီးအတွက်လွန်စွာအဖို့ဉာဏ်လို့ဖွဲ့ဖြစ်ကြောင်းခံစားနိုင်ပါသည်ဗျာအစိုးရဖွဲ့၏ဖြင့်ဘုရားရှင်၏အဆုံးအမဒီမဇိုကျင့်စဉ်အခြေခံဖြင့်မြန်မာနိုင်ငံတော်၏အမျိုးဘာသာသာသနာအကျိုးစီးပွားကိုအကောင်အထည်ဖော်ဆောင်ရွက်သွားလိမ့်မည်
အခုလိုဒေါက်ဆန်းစုကြည်ရဲ့လျှောက်ထားချက်ဟာတရားမျှတမှုရှိတဲ့အကြောင်းအမေရိကန်နိုင်ငံလုံးဆိုင်ရာမြန်မာအမေရိကန်ကက်သလစ်အဖွဲ့ချုပ်ရဲ့ဒုဥက္ကဋ္ဌဂျွန်ဆိုင်းလုံက VOE ကိုပြောပါတယ
်ဒေါက်ဆန်းစုကြည်ရဲ့သူ့ရဲ့ဆုပ်လက်မှုပေါ်မှာနားထောင်ကျင့်တော့အင်မတန်တရားမျှတပါတယ်။ဘာဖြစ်လို့လဲဆိုတော့မြန်မာနိုင်ငံကဒီတိုင်းသားပေါင်းစုံနဲ့ဖွဲ့စည်းတည်ထောင်တဲ့နိုင်ငံဖြစ်တော့ဒီတိုင်းသားတွေနဲ့တင်းတင်းကြပ်ကြပ်နေမှာပဲတိုင်ပြီးအချမ်းမှဖြစ်တယ်ဆိုတော့ဒီဘာသာရေးနဲ့ပတ်သက်လာလို့ရှိရင်ကြောင်းနဲ့တော့လေးစားဖို့လဲဆိုရယ်ဘာဖြစ်လို့လဲဆိုတော့ကက်သလစ်ရှုထောင့်အနေနဲ့ပြောရမယ်ဆိုရင်ကက်သလစ်သာနာကဟိုကျွန်တော်အမြင်ရဆိုတော့ဒီဗုဒ္ဓဘာသာသာနာထောက်ကားရတဲ့အနောက်ရှေ့ပြည်တဲ့သာနာမဟုတ်ဘူးလို့ထင်ပါတယ်အဲ့ဒါကြောင့်ဒီခရစ်ယာန်ဒီကက်သလစ်ပိုင်းနဲ့နေမြေကိုတော့ဆရာတော်တွေတွားပြီးတော့မှရှေ့ကြီးတွားဆောက်တာမျိုးလို့ပါလို့ပါတာဟိုကျွန်တော်အမြင်ကတော့တော့ဆောက်ရတယ်လို့ခိုင်းအဲ့ဒါကြောင့်ကျွန်တော်ဆန်းစုကြည်ပြောတဲ့အတိုင်းပဲတော့ပြောင်းလဲပြောင်းဖို့ကြီးစားတဲ့အနေနဲ့ဒီလိုမျိုးပြီးသောက်တော့နောက်နောက်မလုပ်မိဖို့အစိုးရအနေနဲ့ဒီတန်ခါတော်တွေကိုသနာခံနိုင်တော့တော့အင်မတန်အကောင်းဆုံးဖြစ်ပါလိမ့်မယ်
။အလားတူပဲမြန်မာမွတ်စလင်အစည်းအရုံးနိုင်ငံတကာရဲ့ဥက္ကဋ္ဌဥအောင်တင်ကလည်းဒေါက်တာဆန်းစုကြည်ရဲ့လျှောက်ထားချက်တွေဟာလူသားအလုံးအတွက်မှန်ကန်တဲ့ကဘာကလေးစားရတဲ့ဗုဒ္ဓရဲ့စကားဖြစ်တယ်လို့ VOE ကအခုလိုပြောပါတယ်။
သူပြောတဲ့ဒီဗမဆိုတရား၄ပါးမြတ်တာပြုနာဗုဒ္ဓတော်ဥပ္ပခာဆိုတာသူဘာသာလူမျိုးမပါဘူးဒါဗုဒ္ဓရဲ့ကြောယိုးအယူဝါဒပေါ့တကယ်လို့ဗုဒ္ဓကခုနကကျွန်တော်တို့ဗမာပြည်မှာပြောသလိုအမျိုးဘာသာသာသနာဆိုပြီးတော့သူ့အမျိုးပဲအာယုံထားမယ်သူ့ဘာသာစကားကိုပဲသူအာယုံထားမယ်ဆိုဗုဒ္ဓဘာသာကြီးကဘလုံးလုံးကဘာကိုပြမလဲခုနတော်စုပြောလိုက်တယ်မှာပဲခုနအမျိုးဘာသာသာသနာဆိုတဲ့စကားလုံးတော့နော်နိုင်ငံတကာနိုင်ငံရဲ့ခေါင်းဆောင်တယောက်ကလည်းဘလို့မှသူကဗမာလူမျိုးအတွက်ဗမာဘာသာစကားအတွက်ပဲဗုဒ္ဓဘာသာအတွက်ပဲဆိုအမျိုးဘာသာနဲ့သွားတော့ကိုက်လို့တော့မရဘူး။ဒါပေမဲ့ဒီနေ့ဒီချိန်မှာကျွန်တော်တို့ဗမာပြည်သူလူထုကသိပြီးတော့အမြင်ကမချေဘူးဖြစ်နေတယ်။အဲတော့သူတို့နားလည်အောင်လို့ဗော်တော်စုကအမျိုးဘာသာသာသနာဆိုတဲ့စကားလုံးတုံးတယ်လို့တော့ကျွန်တော်ကယူဆတယ်။ကျွန်တော်တို့ဒီမိကုံးကဒီနေ့ဒီချိန်ခါနဲ့လည်းကိုက်ကြီးတယ်။ကျွန်တော်တို့အရင်မျှော်လင့်ပြီးတော့ဟာတော်စုကတော့ဘာလို့ဘာလို့ဘာလို့ပြောပါလို့ဆိုတာမျိုးကတော့လက်တွေ့နဲ့လည်းမကိုက်ကြီးဘူး။အဲတော့ဒီဟာကတော်စုပြောတဲ့မိကုံးကတော့ချုပ်ပြီးပြောရင်တော့ကျွန်တော်အင်တာကျေနပ်ပါတယ်ဝန်တာ
တနင်္ဂနွေနေ့ကသာသနာရေးဝန်ကြီးသူရဦးအောင်ကိုနဲ့ဘာသာပေါင်းစုံချစ်ကြည်ညီညွတ်ရေးအဖွဲ့ဗဟိုနဲ့တွေ့ဆုံရမှာကရင်ပြည်နယ်မှာနိုင်ငံကြီးဆရာတော်ကအခြားဘာသာဝင်တွေကိုးကွယ်တဲ့နေရာတွေမှာဇေဒီငယ်တွေအတင်းအဓမ္မတိဆောက်နေတဲ့ကိစ္စအရင်ဦးသိန်းစိန်အစိုးရလက်ထက်မှာဖြစ်ပေါ်ခဲ့တဲ့ဘာသာရေးပဋိပက္ခတွေကြောင့်ပိတ်ထားခံရတဲ့ဗလီကျောင်းတွေပြန်ဖွင့်ဖို့ကိစ္စစတာတွေကိုဆွေးနွေးခဲ့ကြတယ်လို့သတင်းတွေမှာဖော်ပြထားပါတယ်ရှင်။